မြန်မာပြည်သူတွေပေါ်မှာဆိုးရွားတဲ့အကြမ်းဖက်မှုတွေကျူးလွန်နေတဲ့စစ်ကောင်စီကိုထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေနဲ့ယူကရိန်းပေါ်မှာအကြမ်းဖက်မှုတွေကျူးလွန်နေတဲ့ရုရှားကိုထောက်ပံ့သူတွေပေါ်မှာပြည်ထောင်စုရကတန်းခတ်ပိတ်ဆို့မှုတွေထပ်ချလိုက်တဲ့ပေါ်မှာအားပေးထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်ရုရှားသမ္မတပူတင်ရဲ့စစ်ရန်နေရာ ရကတန်ခတ်မှုအသစ်တွေချမှတ်ခဲ့တာပါဒီလိုတန်ခတ်လိုက်တဲ့အတွက်ရုရှားရဲ့လေကြောင်းဆိုင်ရာလက်နက်ပစ္စည်းတွေကိုအကြီးအကျယ်အားထားနေရတဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားရရောက်တယ်လို့စစ်လက်နက်ပစ္စည်းတွေရောင်းချရာကနေပူတင်အကျိုးမြတ်ရနေတာကိုလည်းဖျက်တောက်လိုက်ရရောက်မယ်ဆိုပြီးတော့ပြည်တွင်းအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာရဲသားပြည်သူတွေကိုပြစ်မှတ်ထားပြီးတော့မြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တာအပါအဝင်ကျေပြတ်နဲ့ရဲဆက်ကြမ်းကြုတ်မှုတွေကိုစနစ်တကျကျူးလွန်နေတဲ့အကြောင်းနိုင်ငံတကာလူငင်းချမ်းသာရေးအဖွဲ့ Amnesty International ရဲ့အစီရင်ခံစာထုတ်ပြန်ပြီးတော့မကြခင်မှာပဲဒီလိုပြည်ထောင်စုရကတန်ခတ်ပိတ်ဆို့မှုအသစ်တွေကိုချမှတ်လိုက်တာဖြစ်ပါတယ်အခုတန်ခတ်ပိတ်ဆို့ခံရတဲ့မြန်မာကုမ္ပဏီတွေကတော့ Simpex ရွှေကုမ္ပဏီ Limited မြန်မာ New Era Trading Company Limited နဲ့ Sky Aviator Company Limited တို့ဖြစ်ကြပါရရှင်